ချင်းနဲ့ရခိုင်နိုင်ငံရေးအင်အားစုတွေကသူတို့ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးဘူးဆိုရင်အပြစ်ရစဲရေးသဘောတူစာချုပ် NCA အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရက်ရွှေ့ဆိုင်ဖို့တောင်းဆိုလိုက်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလ6ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုဒီလကုန်မှာကျင်းပဖို့ရာထားကြောင်းဆုံးဖြတ်ခဲ့တယ်လို့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်အစဉ်အသင့်မဖြစ်သေးကြောင်းလည်းဆုံးဖြတ်ထားပါတယ်ဒီလိုဆုံးဖြတ်ထားတဲ့အပေါ်မှာချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွေ့အမှုစလိုင်းကျဲဝဗစ်ချောင်းကပြောဆိုပါတယ်
။နိုဝင်ဘာလကတည်းကကျွန်တော်ဒီရှယ်လက်နဲ့ဒီကျွန်တော်ချင်းပါတီနဲ့ဆီယက်အိုဘီကတော့တေချာကိုကျွန်တော်ကပြင်ချင်ထားသီးတာ။အခုကအဲ့လိုအကြောင်းပြချက်ဆက်သက်လို့ပြောချင်ရောကလို့စားတယ်
။ NCA ခေါ်တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ရဲ့နိုင်ငံရေးလမ်းပြမြေပုံမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းရေးကိစ္စစတာတွေကိုညှိနှိုင်းဆွေးနွေးသဘောတူပြီးမှပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့သဘောတူထားတာဖြစ်ပါတယ်။ဒါကြောင့်ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်းဖို့အတွက်လဲချင်းမျိုးသားဒီမိုကရက်တစ်ပါတီကတောင်းဆိုပါတယ
်။ NCA ဟိုစာချုပ်ရဲ့ရောဘီအတိုင်းကိုကဒီဟာကအဆင့်လေးမှာတော့အမေကိစ္စအဆင့်3ကအမျိုးသားချင်းကိုလောအမေကိစ္စအဲ့ခါကျတော့အဆင့်3ကိုပြီးရင်အဆင့်လေးကိုမလောက်တင်ဘူးလေအဆင့်3ကိုလောက်ဖို့ချင်မရှိဘူးဆိုစအဆင့်လေးကိုမလောက်နိုင်ဘူ
း NCA လက်မှတ်ရေးထိုးအောင်မှာပါဝင်ထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဘိုကော်မတီဝင်ဒေါ်မြအားစာလင်းကလည်းပြည်တော်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်းတင်ကြောင်းအခုလိုပြောဆိုပါတယ
်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲပြီးမှပဲကျမတို့ကဒီ UPC ကိုကျမတို့တွားချင်ပါတယ်။ဘာဖြစ်လဲလဲဆိုလို့ချင်ရင် UPC ဟာဆိုလို့ချင်ရင်အမျိုးသားပြည်နိုင်ငံရဲ့ဆွေးနွေးပွဲမှာရလာတဲ့အချက်တွေအပေါ်မှာမူတည်ပြီးမှသာလျှင် UPC မှာဆွေးနွေးရမှာဖြစ်လို့ဒီလိုဆွေးဆိုင်ခွင့်ရအတွက်ကျမတို့ပြောအပ်ခြင်းဖြစ်ပါတယ
်။ NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတပ်ဦး CNF ကတော့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ရင်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးဖို့အတွက်အချက်အလက်ပြည့်စုံရှိမှာမဟုတ်ကြောင်းနဲ့ဒါကြောင့်ညီလာခံတက်တဲ့မတက်တဲ့ကိုပြန်လည်စဉ်းစားရမှာဖြစ်ကြောင်းလည်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ကရင်လက်နက်ကိုင်အဖွဲ့တွေကကရင်ပြည်နယ်နဲ့တရင်းသာရီတိုင်းဒေသကြီးမှာကျင်းပထားပြီးရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ပအိုးလက်နက်ကိုင်အဖွဲ့တွေကရှမ်းပြည်နယ်မှာကျင်းပဖို့ရှိနေတယ်လို့ဘကိုးတိုင်းဒေသကြီးအတွင်းမှာလည်းကျင်းပဖို့ပြင်ဆင်နေပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတမရဦးသိန်းစိန်တာဝန်ယူစဉ်2016ခုနှစ်ဇန်နဝါရီလမှာစတင်ကျင်းပခဲ့တယ်လို့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရတာဝန်ယူချိန်2016ခုနှစ်ဩဂုတ်လကုန်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအမည်နဲ့ကျင်းပထားပြီးဖြစ်ပါတယ်။